မတ်သဲအခိုင်း26အငယ်36ကနေ46ကိုအခြေခံပြီးအပြစ်ရှိတဲ့လူတို့အတွက်ပြင်းထန်တဲ့ဝေဒနာကိုယေရှုခံရတဲ့အကြောင်းကျွန်တော်ဝင်ငှသွားမှာဖြစ်ပါတယ်။မတ်သဲအခိုင်း26အငယ်36ကနေ46ကိုကျွန်တော်ဖတ်ပြပါမယ်။ထိုအခါယေရှုသည်သူတို့နှင့်အတူဂေသစီမန်အရပ်သို့ရောက်တော်မူလင်ငါသည်ဟူအရပ်သို့သွား၍ဆုတောင်းစဉ်တွင်ဤအရ၌ထိုင်နေကြလောဟုတပည့်တော်တို့အားမိန့်တော်မူပြီးမှပီတရုနှင့်ဇီဘီဒဲဤသားနှစ်ယောက်တို့ကိုခေါ်သွား၍နှလုံးမသာစိတ်ပူပန်ခြင်းသို့ရောက်တော်မူ၏ထိုအခါယေရှုကငါသည်သေလောက်အောင်စိတ်နှလုံးအလိုညှို့ရခြင်းရှိ၏ဤအရ၌ငါနှင့်အတူစောင့်နေကြလောဟုတပည့်တော်သုံးယောက်တို့အားမိန့်တော်မူ၍ထိုမှအနှဲငယ်လွန်ပြန်လင်ပြက်ဝှက်၍အကျွန်ုပ်အဘဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လင်လွန်သွားပါစေသောသို့တော်လည်းအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနှင့်ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေသောဟုဆုတောင်းတော်မူ၏တပည့်တော်တို့ရှေ့ရာသို့ပြန်၍သူတို့သည်အိပ်ပျော်လျက်နေကြသည်ကိုတွေ့တော်မူလျင်သင်တို့သည်တနာရီခန့်မျှငါနှင့်အတူဆောင်၍နေခြင်းဟာဤသို့မစွမ်းနိုင်သလောစုံစမ်းနှောက်ရှက်ခြင်းနဲ့ကင်းလွတ်မိအကြောင်းစုတောင်းလျက်စောင့်နေကြလော့စိတ်ဝิญဉ်ကစေတနာရှိညာတော်လဲကိုမူကအာနဲသည်ဟုပေတရုအာမိန်တော်မူပြီးမှတဖန်သွား၍အကျွန်ုပ်အဘဤခွက်ကိုအကျွန်ုပ်မတော့ဘဲလွန်၍မသွားရလင်ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေတော်ဟုစုတောင်းပြန်၏ထို့နောက်တပည့်တော်တို့ရှိရာသို့လာ၍သူတို့သည်မျက်စိလေးလံသဖြင့်တဖန်အိပ်ပျော်လျက်နေကြသည်ကိုတွေ့တော်မူလင်သူတို့ကိုထားခဲ့၍တဖန်သွားပြီးလျင်ရှစ်မွတ်ဆိုသည့်ဤသူသုံးချိန်မြောက်အောင်ဆုတောင်းတော်မူ၏ထို့နောက်တပည့်တော်တို့ရှေ့ရာသို့ပြန်လာလျင်ယခုအိပ်ပျော်၍ငြိမ်ဝတ်စွာနေကြလော့လူသားကိုသိုးသောသူတို့လက်သို့အံ့နှံ့ရသောအချိန်ရောက်လာပြီးထကြငါတို့သည်သွားကြကုန်အံ့ငါကိုအံ့နှံ့သောသူသည်ရောက်လာပြီဟုမိန့်တော်မူ၏လို့တွေ့ရပါတယ်အဲ့ဒီအကြောင်းအရာကိုမာကု၊လုကာ၊ယောဟန်စတဲ့ကျမ်းတွေမှာလည်းမြင်တွေ့နိုင်ပါတယ်မဿဲအခိုင်း26အငယ်36အရယေရှုဟာတပည့်တော်တို့နဲ့အတူဂေသစီမန်ဆိုတဲ့အရပ်ကိုရောက်သွားခဲ့ကြပါတယ်ဂေသစီမန်အရပ်ဆိုတာတန်လွင်တောင်မှာရှိတဲ့တန်လွင်ပြင်တွေစိုက်ထားတဲ့ဥယျာဉ်ဖြစ်ပါတယ်အဲ့ဒီဥယျာဉ်ကိုသူတို့ရောက်သွားကြတဲ့အခါမှာပေတရု၊ယာကုပ်နဲ့ယောဟန်တို့ကဥယျာဉ်အတွင်းပိုင်းကိုခေါ်သွားခဲ့ပါတယ်။ကျန်တဲ့တပည့်တော်၈ယောက်ကိုတော့ဥယျာဉ်အဝင်ဝမှာထားခဲ့တဲ့အကြောင်းတွေ့ရပါတယ်။ဘာကြောင့်ပေတရု၊ယာကုပ်နဲ့ယောဟန်တို့ကဥယျာဉ်အတွင်းပိုင်းကိုယေရှုခေါ်သွားတာလဲ။လက်တွေ့သင်ခန်းစာကိုယေရှုသင်ပေးဖို့ရန်ရှိနေပါတယ်။သူတို့သင်ယူမဲ့သင်ခန်းစာကတော့စုံစမ်းနှောက်ယှက်ခြင်းကိုအောင်နိုင်ဖို့စုတောင်းခြင်းဟာဘလောက်အရေးကြီးတယ်လဲဆိုတဲ့သင်ခန်းစာဖြစ်ပါတယ်။သူတို့သုံးယောက်ကိုခေါ်သွားပြီးယေရှုဟာလမ်းမှာမိမ့်မောတွေ့ဝေခြင်းစိတ်ပူပန်ခြင်းတို့ရောက်တော်မူကြောင်းမာကုအခိုင်း14အငယ်33မှာတွေ့ရပါတယ်။ယေရှုဟာအလုံးစုံကိုသိတော်မူသောဖခင်ဖြစ်တော်မူပါတယ်။အလုံးစုံကိုသိတော်မူသောယေရှုကိုမိမ့်မောတွေ့ဝေစေပြီးစိတ်ပူပန်စေတဲ့အရာကဘာများလဲ။တပည့်တော်တို့ရဲ့စွန့်ပစ်ခြင်းကိုခံရမှာကိုကြောက်ရွံ့နေလို့လားယူဒရှေကာရုရဲ့သစ္စာဖောက်ခြင်းကြောင့်လားဒါမှမဟုတ်ယူဒဘာသာရေးကောင်းဆောင်များရဲ့မတရားတဲ့အမှုစီရင်ခြင်းကြောင့်လားအမျိုးမျိုးသောလောင်ပြောင်ခြင်းကဲ့ရဲ့ခြင်းမျက်နာတော်ကိုတတွေးနဲ့ထွေးခြင်းလက်သီးနဲ့ထိုးခြင်းတွေကိုခံရမှာကိုကြောက်ရွံ့နေခြင်းကြောင့်လားလဝါကတိုင်မှာအသေးခံရမှာကိုကြောက်ရွံ့နေခြင်းကြောင့်လားဒါတွေအားလုံးဟာယေရှုကိုမိမ့်မောတွေ့ဝေစေပြီးစိတ်ပူပန်စေတဲ့အဓိကအကြောင်းရင်းတွေမဟုတ်ပါဘူးအပြစ်နဲ့ကင်းစင်သောသူဖြစ်ပါလျက်နဲ့အပြစ်ရှိတဲ့သူကဲ့သို့ခမဲတော်ဖခင်ရဲ့ပြစ်ဒဏ်ပေးခြင်းနဲ့စွန့်ပစ်ခြင်းကိုခံရမှာဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်ယေရှုဟာအပြစ်တစ်ခုမှမရှိသောသူခမဲတော်ဖခင်ရဲ့အမျက်ထွက်ခြင်းကိုတခါမှမခံရသောသူခမဲတော်ဖခင်ရဲ့စွန့်ပစ်တော်မူခြင်းကိုတခါမှမခံရသောသူဖြစ်တော်မူပါれ။သို့တော်လည်းဖခင်သခင်က အပြစ်နဲ့ကင်းစင်သောယေရှုကိုအပြစ်ရှိတဲ့လောကီလူသားတို့အတွက်ကြောင့်အပြစ်ရှိသောသူဖြစ်စေတော်မူပြီးသို့သောသူတို့ရဲ့လက်ကိုအနှံခြင်းလဝါကားတိုင်းမှာအပြစ်ရှိသောသူကဲ့သို့ခမဲတော်ရဲ့ပြစ်ဒဏ်ပေးခြင်းကိုခံရမှာဖြစ်တယ်။အဲ့ဒါဟာယေရှုတခါမှမတွေ့ကြုံဘူးတဲ့အရာယေရှုကိုမိန်မောတွေ့ဝေစေပြီးစိတ်ပူပန်စေတဲ့အဓိကအချက်ဖြစ်ပါတယ်။တန်ရှင်းတော်မူသောယေရှုအပြစ်အနာအစာလုံးဝမရှိသောယေရှုအပြစ်နဲ့ကင်းစင်တော်မူသောယေရှုဟာအပြစ်ရှိသောသူတို့ရဲ့ကိုယ်စားဖယားသခင်အမျက်တော်နဲ့ပြစ်ဒဏ်ပေးခြင်းစွန့်ပစ်ခြင်းကိုခံရမှာဖြစ်တဲ့အတွက်ငါသည်သေလောက်အောင်စိတ်နှလုံးအလုံးညှိုးငယ်ခြင်းရှိ၏ဤအရ၌ငါနဲ့အတူစောင့်နေကြလောလို့တပည့်တော်တို့ကမိန့်တော်မူခဲ့ပါတယ်အဲ့ဒါလိုမိန့်တော်မူပြီးမှယေရှုဟာတပည့်တော်တို့နဲ့ကြောက်ခဲတပည့်လောက်ခွာသွားပြီးမြေပေါ်မှာဒူးထောင်လျက်အကျွန်ုပ်အဘဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လင်လွန်သွားပါစေတော့လို့ဆုတောင်းတော်မူခဲ့ပါတယ်။အပြစ်သားများအတွက်ကြောင့်မိမိအပေါ်မှာရောက်လာမဲ့အမှုများကိုယေရှုသိတော်မူသောကြောင့်ဂေသရှိမန်ဥယျာဉ်မှာတေလောက်အောင်စိတ်ပူပန်ခြင်းဝေဒနာကိုခံရသောကြောင့်သူ့ကိုနှစ်သိမ့်အားပေးဖို့ရန်ကောင်းကင်တမန်ကိုဖျားသခင်ဆေလွတ်တော်မူခဲ့ကြောင်းလုကာအခိုင်း22အငယ်53မှာတွေ့ရပါတယ်။ယေရှုရဲ့စိတ်ပူပန်ခြင်းဝေဒနာဟာဘလောက်အထိပြင်းထန်ခဲ့သလဲဆိုရင်လုကာအခိုင်း22အငယ်54အရာယေရှုရဲ့ချွေးသီးချွေးပေါက်တွေဟာသွေးဆက်ကဲ့သို့မြေပေါ်မှာကျခဲ့ရပါတယ်။အချို့သောသူတို့ကဒါဟာယေရှုကမိမိရဲ့အားနည်းချက်ကိုပြလိုက်တာပဲမဟုတ်လား။ခမဲတော်ဖခင်ရဲ့အလိုတော်ကိုနာခံမှုဆန္ဒမရှိတဲ့အကြောင်းပြလိုက်တာပဲမဟုတ်လားစသဖြင့်မေးခွန်းထုတ်ကြပါတယ်။ယေရှုကအဲ့လိုမတုံ့ပြန်ခဲ့ဘူးဆိုရင်ကျွန်တော်တို့အံ့ဩပြီးတော့မိကွန်းထောက်ရမှာကယေရှုဟာအမှန်တကယ်တန့်ရှင်းခြင်းရှိရဲ့လားအပြစ်နဲ့ကင်းစင်တဲ့သူဟုတ်မှဟုတ်ရဲ့လားဆိုတဲ့မိကွန်းပါပဲသို့တော့ယေရှုဟာတန့်ရှင်းသောသူအပြစ်နဲ့ကင်းစင်တော်မူသောသူဖြစ်သောကြောင့်ဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လင်လွန်သွားပါစေတော်လို့ခမဲတော်ထံတောင်းလျှောက်ခဲ့ခြင်းဖြစ်ပါတယ်ဤခွက်သည်လို့ယေရှုမိန့်တော်မူရမှာခမဲတော်ဖခင်ရဲ့အမျက်ဒေါသကိုဆိုလိုခြင်းဖြစ်ပါတယ်ယေရှုဟာခမဲတော်ရဲ့အလိုတော်ကိုအပြစ်အဝနာခံတော်သူဖြစ်ကြောင်းသို့တော်လည်းအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနဲ့ကိုတော်အလိုရှိသည့်အတိုင်းဖြစ်ပါစေတော်ဆိုတဲ့ယေရှုရဲ့ဆုတောင်းချက်ကသက်သေပြနေပါတယ်ယေရှုဟာမိမိအသက်စွန့်နေတိုင်အောင်ခမဲတော်ဖခင်ရဲ့အလိုတော်ကိုနာခံတော်သူဖြစ်ပါတယ်မဿဲအခိုင်း26အငယ်39ကနေ53ကြားမှာယေရှုဟာ3ချိန်တိုင်အောင်ဆုတောင်းတော်မူ၏လို့တွေ့ရပါတယ်။ပထမအချိန်ဆုတောင်းလို့ပြီးတဲ့အခါတပည့်တော်တို့ထံယေရှုပြန်လာခဲ့ပါတယ်။တပည့်တော်တို့အိပ်ပျို့လဲနေကြတာကိုတွေ့တော်မူပြီးသင်တို့သည်တနာရီခန့်မြငါနဲ့အတူဆောင်၍နေခြင်းငါဤသို့မစွမ်းနိုင်သလောစုံစမ်းနောက်ဆက်ခြင်းနဲ့ကင်းလွတ်မီအကြောင်းဆုတောင်းလျက်စောင့်နေကြလောလို့တပည့်တော်တို့တွေ့ကြုံရမဲ့အမှုကိုတတိပေးတော်မူခဲ့ပါတယ်ဒုတိယအကြိမ်ဆုတောင်းပြီးလို့တပည့်တော်တို့ထံယေရှုပြန်လာတဲ့အခါမှာလည်းပဲတပည့်တော်တို့ဟာအိပ်ပျော်လျက်နေကြတာကိုယေရှုတွေ့တော်မူပြန်ပါတယ်သုံးချိန်မြောက်အောင်ဆုတောင်းပြီးတဲ့နောက်တပည့်တော်တို့ထံပြန်လာပြီးအမှုလွန်ပြီးလူသားကိုစိုးသောသူတို့လက်သို့အနှံရသောအချိန်ရောက်လာပြီးထကြငါတို့သည်တွားကြကုန်အံ့ငါကိုအနှံသောသူသည်ရောက်လာပြီဟုမိန့်တော်မူ၏လို့မာကုအခိုင်း14အငယ်51ကနေ52ကြားမှာမြင်တွေ့ရပါတယ်အမှုလွန်ပြီလို့ယေရှုမိန့်တော်မူရမှာစုံစမ်းနှောက်ရခြင်းအမှုလွန်သွားပြီစိတ်ရှုပ်ထွေးမှုလွန်သွားပြီဆုတောင်းခြင်းအမှုလည်းပြီးသွားပြီဆုတောင်းတဲ့အဖြေကတော့ရှင်းနေတယ်သူကိုသိုးသောသူတို့ရဲ့လက်ကိုအနှံရမယ့်အချိန်ရောက်လာပြီအိပ်ပျော်ရမယ့်အချိန်လွန်သွားပြီထကြတော့လို့ယေရှုမိန့်တော်မူခြင်းဖြစ်ပါတယ်တပည့်တော်တို့ကိုထကြငါတို့သည်သွားကြကုန်အံ့လို့ယေရှုမိန့်တော်မူရမှာနောက်ကိုထွက်ပြေးကြဖို့မိန့်တော်မူခြင်းမဟုတ်ပါဘူးသူတို့ကိုဖမ်းဖို့လာနေကြတဲ့သူတို့စီကိုသွားဖို့မိန့်တော်မူခြင်းဖြစ်ပါတယ်ယေရှုကခမဲတော်ဖခင်ကိုချစ်တော်မူပြီးမိတ်ဆွေနဲ့ကျွန်တော်ကိုလည်းချစ်တော်မူသောကြောင့် ခမဲတော်ရဲ့အလိုတော်ကိုနာခံပြီးမိတ်ဆွေနဲ့ကျွန်တော်အတွက်လဝါကားတိုင်းမှာအသေးသက်ချင်းကိုခံဖို့စိုးသောသူတို့ရဲ့ဖန်ဆီးခေါ်ဆောင်သွားခြင်းကိုခံတော်မူခဲ့ခြင်းဖြစ်ပါတယ်။နှစ်ကောအခိုင်း၅အငယ်၂၁မှာအခုလိုတွေ့ရပါတယ်။နှစ်ကောအခိုင်း၅အငယ်၂၁အဘယ်ကြောင့်နည်းဟုမူကားဖယားသခင်သည်အပြစ်နဲ့ကင်းစင်သောသူယေရှုကိုငါတို့အတွက်ကြောင့်အပြစ်ရှိသောသူဖြစ်စေတော်မူ၏။အကြောင်းမူကားငါတို့သည်ထိုသူအားဖြင့်ဖယားသခင်ရှိတော်၌ဖြောင့်မတ်တော်သူဖြစ်မိအကြောင်းဒီလို့အတိအလင်းဖော်ပြထားပါတယ်လောကီလူသားတို့ကိုတရားစီရင်မဲ့သူဟာဖယားသခင်ဖြစ်တော်မူကြောင်းလူတိုင်းကာယကံဝစီကံမနောကံဆိုတဲ့ကံသုံးပါးနဲ့ဖယားသခင်ရှိတော်မှာအပြစ်လုံးမိကြတဲ့အတွက်ဖယားသခင်ရဲ့တရားစီရင်တော်မူခြင်းကနေလွတ်မြောက်မဲ့သူဆိုတာတစုံတယောက်မှမရှိတဲ့အကြောင်းနဲ့ဖယားသခင်သတ်မှတ်ထားတဲ့အပြစ်ဒဏ်ဟာသာဝရငရေမိအိုင်ဖြစ်ကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းဖော်ပြထားပါတယ်။ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာဖော်ပြထားတဲ့အတိုင်းလူတိုင်းမှာအပြစ်ရှိတဲ့အတွက်လူတိုင်းဟာငရေကြမဲ့သူတွေဖြစ်ကြပါတယ်။အပြစ်ရှိတဲ့လူသားအချင်းချင်းအပြစ်ငရေကနေကယ်တင်လို့မရဘူး။ဒါကြောင့်လူတို့ကိုအပြစ်ငရေကနေကယ်တင်ဖို့သားတော်ယေရှုခရစ်တော်ကိုဒီလောကမှာဖယားသခင်ဆေလွတ်တော်မူခဲ့ခြင်းဖြစ်ပါတယ်ဖယားသခင်ကသားတော်ယေရှုခရစ်တော်ကိုယုံကြည်မဲ့သူတို့ရဲ့အပြစ်ရှိသမျှကိုယေရှုအပေါ်မှာတင်တော်မူပြီးယေရှုဟာလဝါကားတိုင်းပေါ်မှာလူတို့အပြစ်ကြောင့်ဖယားသခင်ရဲ့အမျက်ဒေါသနဲ့ပြစ်ဒဏ်ပေးခြင်းကိုခံခဲ့ရပါတယ်ကျွန်တော်တို့အပြစ်ကြောင့်ငရေမိအိုင်ထဲမှာသာဝရကာလပတ်လုံးကျွန်တော်တို့ခံရမယ့်ဝေဒနာကိုယေရှုလဝါကားတိုင်းမှာအသေးခံစဉ်ခံခဲ့ရပါတယ်။ဒါကြောင့်ဖယားသခင်ကသားတော်ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံသူတိုင်းကိုသာဝရအပြစ်ငရဲမိအိုင်ကနေလွတ်မြောက်ရသောအခွင့်ကိုပေးတော်မူခြင်းဖြစ်ပါတယ်။သားတော်ယေရှုခရစ်တော်ကိုငြင်းပယ်သောသူတိုင်းကံသုံးပါးနဲ့သူတို့ပြစ်မှားခဲ့တဲ့အပြစ်တွေအတွက်ဖယားသခင်ရဲ့တရားစီရင်တော်မူခြင်းကိုခံရကြမှာဖြစ်ပါတယ်။ခံရမယ့်အပြစ်ဒဏ်ကတော့သာဝရငရဲမိအိုင်ဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေ၊သင်အတွက်အသေးခံတော်မူပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူသောယေရှု။ယနေ့အသက်ရှင်လျက်ရှိပြီးနောင်လည်းအသက်ရှင်တော်မူမဲ့ယေရှုဖယားကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပြီးပြီလား။ယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလဝါကတိုင်းမှာအမင်္ဂလာနဲ့ယေရှုအသေးခံတာဟာမိတ်ဆွေအတွက်လည်းပါပါတယ်နောင်တနှလုံးသားနဲ့ယေရှုဖယားသခင်ထံလာပြီးယေရှုခရစ်တော်ကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်သင်ရဲ့စိတ်နှလုံးထဲမှာခေါ်ဖိတ်လက်ခံမယ်ဆိုရင်အပြစ်ငရဲကနေသာဝရကယ်တင်ခြင်းခံရမှာဖြစ်ပါတယ်နားဆင်နေတဲ့မိတ်ဆွေအပေါင်းတို့ကိုဖယားသခင်ကောင်းချီးပေးပါစေ